Welcome to the Voice of America in Burmese.
တော်ရစီနေမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြကြပါလေလားခင်ဗျာ VOA American တန်ရဲ့2015ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရုပ်အနီးဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်တော့အောင်ပါဒီညနေခင်းသတင်းတွေကိုကိုကောင်းထက်နဲ့အတူတင်ပြပေးမှာပါ American သမ္မတကိုယ်စားလှယ်လောင်းအဖြစ်ရှင်ပြန်ရွေးကံဖို့ Republican Party တွင်ပထမဆုံးအကြိမ်အဖြစ်နဲ့စကားဆက်တပွဲကျင်းပခဲ့တာ။နောက်ဒီလာမယ့်အပတ်အတွင်းစတင်ပြီးတော့မြောက်ကိုရီးယားနိုင်ငံမှာစံတော်ချိန်တတိယကိုအတီးပြုတ်ပြဋ္ဌာန်းသုံးဆွဲတော့မှာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညောင်ဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။ရေဘေးတင်နေတဲ့ဗကိုးတိုင်းဘက်ကအခြေအနေနဲ့ပတ်သက်လို့သတင်းပေးဖို့ကြတဲ့ပုံမှာတော့
ဒီနေ့တော့ဟိုကွန်မြူနတီဘက်ကလေးတာလေးတွေနည်းနည်းရေစိတ်နာလို့အတန်ကြားလို့အခုတရားတွေနဲ့ပေါ့
။သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်ချင်းပြည်နယ်ကရေဘေးတင်သူတွေကိုကူညီနေတဲ့အခြေအနေနဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတို့ကြားသဘောတူညီမှုတချို့နောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုကောင်းထက်တို့ကတင်ပြပါမယ်ခင်ဗျာ။
လာမယ့် American သမ္မတရွေးကောက်ပွဲအတွက် Republican Party တွင်သမ္မတကိုယ်စားလှယ်လောင်းအဖြစ်ရှင်ပြန်ရွေးချယ်ခံဖို့ထိတ်ဆုံးမှရှိနေသူ10ဦးရဲ့ပထမဦးဆုံးအကြိမ်စကားဆက်ထိုးပွဲကိုမနေ့ကကြာသပတေးနေ့ညမှာကျင်းပခဲ့ပါတယ်။နိုင်ငံခြားရေးမူဝါဒအပါအဝင်အကြောင်းအရာများစွာကိုနှစ်နာရီကြာအခြေတင်ရင်းခုန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေးနဲ့အရှေ့အလယ်ပိုင်းဒေသက IS အစွန်ရောက်စစ်သွေးကြွချေမှုရေးစတာတွေအပြင်သမ္မတဥပမာအစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုဝေဖန်ပြီးတော့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton နဲ့အတူသမ္မတဥပမာကိုထိုးနှက်ဝေဖန်ပြောဆိုရင်းစကားဆက်ထိုးခဲ့ကြပါတယ်။အတော်များများကအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုအပြင်းထန်ဝေဖန်ခဲ့ကြပြီးတချို့ဆိုရင်သူသမ္မတအဖြစ်တာဝန်ထမ်းဆောင်ခွင့်ရတဲ့ပထမဆုံးနေ့မှာပဲဒါကိုပြောင်းလဲပြစ်နိုင်ဖို့ဒီသဘောတူညီချက်ကိုချက်ချင်းပယ်ဖျက်ပြင်မယ်လို့ပြောဆိုခဲ့ကြပါတယ်။IS အစွန်ရောက်ဒီကိုချေမှုန်းဖို့အရှိအလယ်ပိုင်းဒေသကိုတပ်ဖွဲ့တွေဆီလွတ်ဖို့ပြောဆိုသူတချို့ရှိသလိုနောက်ထပ်အခုလိုစကားစစ်ထိုးမှုတွေမှာလည်းနိုင်ငံခြားရေးမူဝါဒအကြောင်းကပဲအဓိကပြောဆိုစရာကိစ္စတွေဖြစ်လာနိုင်ပါတယ်။မနေ့ကစကားစစ်ထိုးပွဲမှာတန်းကျွယ်တထေးကြီး Donald Trump ကတော့အများအာရုံစိုက်ခံရဆုံးသူတစ်ယောက်ဖြစ်ခဲ့ပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush now Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့လည်းဒီပွဲမှာအကောင်းဆုံးစကားစစ်ထိုးနိုင်ခဲ့ကြပြီးအများရဲ့လက်ခုပ်လက်ဝါးတီးအားပေးတာကိုခံခဲ့ကြရပါတယ်
။ American နဲ့ VNN နိုင်ငံတို့ကြားဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့အချိန်ယူတည်ဆောက်ခဲ့ရပြီးဒါဟာနှစ်ဖက်စလုံးအတွက်လွယ်ကူတဲ့ကိစ္စမဟုတ်ခဲ့ဘူးလို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။သူအနေနဲ့ VNN ပြည်သူတွေကိုအထူးတလဲကျေးဇူးတင်တယ်လို့လည်းသူကပြောသွားပါတယ်။နိုင်ငံခြားသံတမန်ဆက်ဆံရေးပုံမှန်ပြန်လည်ထားရှိခြင်းအနည်း20ပြည့်အထိမ်းမန်းနဲ့ဟွန်နိုင်းမျိုးမှာဒီကနေ့ပြောကြားခဲ့တဲ့မိခွန်တွင် Mr. Kerry က VNN ပြည်သူတွေကိုအခုလိုကျေးဇူးတင်စကားပြောကြားခဲ့တာဖြစ်ပါတယ်။ VNN နိုင်ငံမှာပျောက်ဆုံးသေဆုံးခဲ့တဲ့ American စစ်သည်တွေကိုပြန်လည်ရှာဖွေတဲ့နေရာမှာ VNN ပြည်သူတွေကသူတို့ကိုယ်ပိုင်လက်မြေတွေကိုတူးဖော်ရှာဖွေပြီးကူညီပေးခဲ့ကြတာသူတို့နေအိမ်တွေသမိုင်းဝင်အဆောက်အဦတွေထောင်ထွဲတွေထိဝင်ရောက်ရှာဖွေပေးခဲ့တဲ့အပြင်မြေမြုပ်မိုင်းတွေရှိတဲ့နေရာတွေမှာပါရှာဖွေမှုတွေလုပ်နိုင်အောင်ကူညီပေးချခဲ့တာတွေကြောင့်ကျေးဇူးတင်တဲ့အကြောင်းသူကပြောသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့ဆန်ဇူးနဲ့လေးဇူးကျော်ကဖြစ်ပွားခဲ့တဲ့ VNN စစ်ပွဲကာလနောက်ပိုင်းနှစ်ဖက်ပုံမှန်ဆက်ဆံရေးပြန်လည်ထားရှိနိုင်အောင်ကြိုးပမ်းခဲ့ကြတဲ့ VNN ကောင်းဆောင်တွေကိုလည်း Mr. Kerry ကကျေးဇူးတင်စကားပြောဆိုခဲ့ပါတယ်။နိုင်ငံခြားကုံသွယ်ဆက်ဆံရေးအခိုင်အမာရှိတဲ့တိုင်အောင် VNN နိုင်ငံရဲ့လူခွင့်ရေးမတန်းတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းကိုတော့ American ကဆက်လက်ဖွံ့ဖြိုးပြောဆိုနေစေပဲဖြစ်ပါတယ်။
အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အနေနဲ့လက်ခံလာအောင်သမ္မတရဲ့ဂျိုးပန်အာထုံးမှုအပေါ်အမေရိကန်သမ္မတဘရိုက်အိုဘားမားရဲ့အတိတ်ကမဟာမိတ်တဦးကစန့်ကျင်ပြောဆိုလိုက်ပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့စီနေတာချက်ရှမာကနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးအာထုံးလေးလာသုံးသပ်ပြီးတဲ့နောက်ဒီသဘောတူညီမှုအပေါ်စန့်ကျင်ကြောင်းနဲ့ဒီဘော်လွှတ်တော်ရဲ့ကန့်ကွက်မှုအဆိုပြုချက်ကိုထောက်ခံသွားမယ်လို့ဂျာလာရီနေနောက်မိုင်းတို့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ကျူးလူမျိုးဖြစ်တဲ့စီနေတာရှမာဟာဒီအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုလူသိရှင်ကြားထုတ်ဖော်ကန့်ကွက်တဲ့ဒုတိယမြောက်နယူးယောက်ကိုစားပြုလွှတ်တော်အမတ်တဦးလည်းဖြစ်လာပါတယ်။ထင်ရှားတဲ့ကျူးလူမျိုးဒီမိုကရက်လွှတ်တော်အမတ်အီလီယော့အန်ဂယ်ကလည်းဒီသဘောတူညီချက်ကိုကန့်ကွက်ခဲ့ပါတယ်။ သမ္မတအိုဘားမားကတော့လွှတ်တော်အမတ်တွေအနေနဲ့နျူကလ িয়ার သဘောတူညီချက်ကိုလက်မခံကြောင်းဥပဒေကြောင်းအရဆောင်ရွက်လာမယ်ဆိုရင်ဒီပေါ်သမ္မတဗီတိုသုံးပြီးပယ်ချသွားမှာဖြစ်တယ်လို့ပြောဆိုထားပေမဲ့ဒီဗီတိုပိုအားကောင်းလာဖို့ဆိုရင်သူ့ရဲ့ဒီမိုကရက်အမတ်တွေရဲ့ထောက်ခံမှုရဖို့လည်းလိုအပ်နေတာပါIsrael ဝန်ကြီးချုပ် Benjamin Netanyahu ကအီရန် nuclear သဘောတူညီချက်ဟာလုံခြုံရေးကိုထိခိုက်လာနိုင်ကြောင်းနဲ့ဒါကိုလက်မခံဖို့ American လွှတ်တော်အမတ်တွေကိုတိုက်တွန်းထားပူပါရခင်ဗျာ
Saudi Arabia နိုင်ငံမှာလုံခြုံရေးတပ်ဖွဲ့ဝင်တွေတွားကြတဲ့ဗလီတစ်ခုကိုအသေခံဘုံးခွဲတိုက်ခိုက်တာကြောင့်လူ15ယောက်သေဆုံးရတဲ့လို့ရဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြောအဖွဲ့နဲ့ချိတ်ဆက်နေတဲ့အဖွဲ့တစ်ခုကပြောပါတယ်သူတို့ကိုသူတို့ IS Islamic နိုင်ငံတော်ရဲ့ Hijaz ပြည်နယ်ကလို့ဆိုသူတွေကသူတို့လက်ချက်လို့ပြောတာဖြစ်ပါတယ်နိုင်ငံတောင်ပိုင်းအဘမျိုးကဗလီမှာဝတ်ပြုစုတောင်းနေကြသူတွေကိုအသေးခံပုံခွဲသူတဦးကဖောက်ခွဲခဲ့ပြီးတဲ့နောက်နိုင်ပိုင်းကြမှာပဲအဲ့ဒီဖွဲ့ကတွစ်တာလူမှုကွန်ရက်စာမျက်နှာပေါ်ကနေကြီးညာခဲ့တာဖြစ်ပါတယ်အဲ့ဒီမျိုးဟာဆာဒီအာရေဗျတောင်ဘက်နယ်စပ်ကစစ်ပွဲနဲ့မငြိမ်မသင့်ဖြစ်နေတဲ့ယေမန်နိုင်ငံနဲ့နှီးပါတယ်အခုတိုက်ခိုက်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကအပြင်းထန်ဆုံးစကားလုံးတွေသုံးပြီးကြီးညာချက်ထုတ်ပြန်ဝေဖန်ထားပါတယ်အဲဆိုရင်အဖွဲ့တွေကိုချိန်မုံပြည့်ရမယ်ဒီဖွဲ့ကအားပေးလှုပ်ဆောင်နေတဲ့လက်မခံနိုင်စရာအကြမ်းဖက်မှုတွေနဲ့မုန်တီးမှုတွေကိုဖြစ်စီပြည့်ရမယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကထပ်မံအလေးပေးပြောဆိုလိုက်ပါတယ်ဖုံပြန်သူတွေရဲ့အထိမ်းအမှတ်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ Hijaz ပြည်နယ် IS အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် Hijaz ဟာ Saudi Arabia နိုင်ငံအနောက်ပိုင်းကိုညီညွတ်တာဖြစ်ပါတယ်အဲ့ဒီနေရာဟာ Islam ဘာသာရဲ့အထွတ်အမြတ်နေရာတစ်ခုဖြစ်တဲ့ Mecca နဲ့ Medina တို့ရှိတဲ့နေရာပဲဖြစ်ပါတယ်လာမယ့်ရက်ပိုင်းတွေအတွင်းအာရေဗျာကျွန်းစုဆွေမှာရှိတဲ့အနာရှင်တွေပေါ်တိုက်ခိုက်မှုတွေလုပ်သွားမယ်လို့လည်းစစ်သေးကြအဖွဲ့ကပြောဆိုထားပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြောင်နေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတဝန်းရေကြီးရေလျှံမှုတွေဖြစ်နေတာကြောင့်ကယ်ဆယ်ရေးတွေဆောင်ရွက်နေချိန်မှာပဲ AR မြစ်ဝကျွန်းပေါ်ဒေသကမြစ်ကမ်းအနီးနဲ့မြေနေမိုင်းဒေသတွေမှာကယ်ဆယ်ရေးတွေဆောင်ရွက်ဖို့မြန်မာသမ္မတဦးသိန်းစိတ်ကတိုက်တွန်းလိုက်ပါတယ်မြေပြင်မြင့်တက်လာပြီး AR ဒေတာမှာ NRA နဲ့တွေ့ကြုံနေရတာကြောင့်ကြာလာပြီနေ့ကအခုလိုတိုက်တွန်းပြောဆိုလိုက်တာပါလူဦးရေ6တန်းကျော်နေထိုင်တဲ့နိုင်ငံတောင်ပိုင်းဒေတာတွေကို AR မြင့်နဲ့တခြားမြေတွေကစီးဝင်လာတာကြောင့်အခုလိုရေကြီးမှုတွေဖြစ်ပေါ်နေတာပါအစိုးရကထုတ်ပြန်တဲ့စည်ရင်ကိန်းဂဏန်းတွေအရတော့ရေကြီးရေလျှံမှုတွေဖြစ်နေတဲ့ပြည်နယ်နဲ့တိုင်းဆက်နှစ်ခုမှာရေဘေးသင့်ပြည်သူဦးရေ3သန်းကျော်ရှိလာပြီလို့ဆိုပါတယ်ဇန်နဝါရီ31ရက်နေ့ကနေစတင်ပြီး AR တိုင်းအတွင်းရေကြီးရေလျှံမှုတွေကြောင့်အင်ဂျီတောင်းတဲ့ချီနှိမ့်မြုပ်ပျက်စီးပြီးစာတင်ကြောင်းနဲ့ယာနဲ့ချီပြီးတော့ပိတ်ထားရပါတယ်အခုကမှအစိုးရနဲ့လူမှုပရဟိတအဖွဲ့တွေကရေဘေးသင့်ပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့အပြင်အိန္ဒိယအိန္ဒိယတရုတ်နိုင်ငံပါဝင်တခြားနိုင်ငံတကာအကူအညီတွေလည်းစတင်ရောက်ရှိလာပြီဖြစ်ပါတယ်ဒါပေမဲ့လည်းတွာလာရခက်ခဲတဲ့နေရာတွေကရေပိသင့်ပြည်သူတွေမှာစံစီစာစတဲ့အစားနဲ့ရိတ်ခါတွေပြင်ကျန်းမာရေးစောင့်ရှောက်မှုတွေလည်းအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ
။အပြင်းနဲ့မုံတိုင်းတစ်ခုတိုင်ဝမ်ကျွန်းစီချိကက်လာနေတာကြောင့်လူတွေထောင်ထဲချီကြောမြင့်ကုန်းမြင့်ဒေသတွေစီဒီကနေ့ထွက်ပြေးတိမ်းရှောင်နေကြရသလိုအာဏာပိုင်တွေကရုံးတွေနဲ့ကျောင်းတွေကိုပိတ်ထားလိုက်ပါတယ်။ကန့်ချီတချောင်းမှာလည်းမိုးလေဝသဌာနကတည်ပြီးထားတဲ့တချို့နေရာတွေကိုလူတွေမသွားနိုင်အောင်တားမြစ်ထားပါတယ်။ကျောင်းနိုင်ငံအရှိပိုင်းမှာလည်းအလားတူပဲပြင်ဆင်နေကြပါတယ်။တိုင်ဖုန်းဆက်ဒလောဟာတောက်ကြနေနောင်ပိုင်းသို့မဟုတ်စနေနေ့အစောပိုင်းလောက်မှာတိုင်ဝမ်ကျွန်းကိုဓာတ်ရိုက်ဝင်ရောက်နိုင်တယ်လို့ခန့်မှန်းထားသလိုအခုကတည်းကတိုင်ဝမ်ကျွန်းပေါ်မှာလေပြင်းတိုက်ခိုက်နေပြီးမိုးတဲထန်စွာရသွန်းနေပြီဖြစ်ပါတယ်။အသက်ရှင်နေရွယ်မိန်းကလေးငယ်တဦးပင်လယ်ထဲမျောပါတိတ်ဆုံးခဲ့သလိုလူတဦးထင်မနဲ့တိတ်ဆုံးခဲ့ရပြီလို့အစိုးရအရာရှိတွေကပြောပါတယ်။နောက်ထပ်လူတဦးထင်မနဲ့ပျောက်ဆုံးနေတယ်လို့လည်းပြောပါတယ်။ဒီကနေ့တောက်ကြနေနေ့လယ်ပိုင်းအချိန်ထိမုံတိုင်းဘဟုပြူရနေရအနီးမှာလေတိုက်နှုန်းဟာတနာရီ183ကီလိုမီတာရှိပါတယ်မုံတိုင်းဟာကုံတွင်းဒေသကိုမုံရောက်ခင်ပို့မှုအကောင်းလောင်နိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကပြောပါတယ
်မြောက်ကိုရီးယားနိုင်ငံဟာသူ့နိုင်ငံအတွက်စံတော်ချိန်သစ်တရက်ကိုထုတ်ပြန်လိုက်ပါတယ်ဂျပန်ကိုလိုနီခေတ်ကတည်းကသုံးဆွဲလာတဲ့လက်ရှိအချိန်ထက်မိနစ်30နောက်ကြာပြီးတတ်မှတ်လိုက်တဲ့ဒေသစံတော်ချိန်သစ်ကိုလာမယ့်အပတ်အတွင်းအတည်ပြုသုံးဆွဲသွားမှာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးကနေဂျပန်လက်အောက်ကနေလွတ်မြောက်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်အနေနဲ့ဩဂုတ်လ15ရက်နေ့ကနေစတင်ပြီးဒီစံတော်ချိန်သစ်ကိုအသုံးပြုမှာဖြစ်တယ်လို့မြောက်ကိုရီးယားသတင်းဌာနကဒီကနေ့မှကြေညာပါတယ်1910ခုနှစ်ကနေ1945ခုနှစ်အတွင်း ဂျပန်လက်အောက်မှာကိုရီးယားတနိုင်ငံရဲ့အဖြစ်ရှိနေစဉ်ကတည်းကသုံးဆွဲခဲ့တဲ့လက်ရှိစံတော်ချိန်ကိုမြောက်ကိုရီးယားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအသုံးပြုနေတာဖြစ်ပါတယ်ဒီစံတော်ချိန်ဟာနိုင်ငံတကာစံတော်ချိန် GMT ထက်9နာရီဆော့ပါတယ်အခုလိုမြောက်ကိုရီးယားဘက်ကစံတော်ချိန်တစ်ရက်တတ်မှတ်သုံးဆွဲတာဟာငယ်ရွယ်တဲ့ကောင်းဆောင်သစ်ကင်ဂျွန်အန်ရဲ့ဂျပန်စံကြီးမြူသားရေးစိတ်ဓာတ်ကိုမိမောင်းထိုးပြချင်တာကြောင့်ဖြစ်တယ်လို့အခဲခဲတချို့ကတော့သုံးသပ်ပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံလုံးကအထူးသဖြင့်တက်ကြီးရွယ်တွေကြားမှာစစ်အတွင်းဂျပန်တွေရဲ့လုပ်ရည်တီအပေါ်ကိုအထူးမကြေမနက်ဖြစ်နေကြတာပါအဲ့ဒီကာလတွေအတွင်းဂျပန်တွေဟာထောင်တောင်းချီတဲ့ကိုရီးယားနိုင်ငံသားတွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာကျွံပြုတ်ခိုင်းစေတာလိန်ဂျိုအဖြစ်စေခိုင်းခဲ့ပါတယ်တောင်ကိုရီးယားဘက်ကတော့လက်တွေကျပြီးနိုင်ငံတကာစံချိန်စံညွှန်းနဲ့ကိုက်ညီတဲ့ဂျပန်နိုင်ငံနဲ့စံတော်ချိန်တူဖြစ်တဲ့လက်ရှိအချိန်ကိုပဲဆက်လက်သုံးဆွဲမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့နယ်မှာဒီကနေ့တောက်ကြနေအစောပိုင်းကပြင်းထန်တဲ့ဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၈ဦးသေဆုံးပြီး100ကျော်ဒဏ်ရာရရှိသွားပါတယ်အစိုးရဆောက်အုံကလူထုထပ်တဲ့နေရာမှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးသေသူဒဏ်ရာရသူတွေကြားမှာအမျိုးသမီးနဲ့ကလေးအများပြားလည်းပါဝင်နေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်ဘုံဘသူပေါက်ခွဲတဲ့ဆိုတာတော့ဘယ်အဖွဲ့အစည်းမှကြေညာထားတာမရှိသေးပါဘူးအဲ့ဒီမတိုက်ခင်တရေတုံးကလည်းကာဘူးမြို့တောင်ပိုင်းမှာအသေးခံကဘုံပေါက်ခွဲမှုဖြစ်တာကြောင့်6ဦးထက်မနည်းတေဆုံးခဲ့ပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုကောင်းထက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကဘဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ကြ бяй နဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဆက်တိုက်ကြားရပါမယ်အရင်ဦးဆုံး EROD နဲ့ဘကိုးဘကရေးပေးအခြေအနေနဲ့စလိုက်ချင်ပါတယ်ရေးပေးတဲ့အကြီးကျယ်ခံရတဲ့မြန်မာနိုင်ငံမှာနောက်ထပ်ရေကြီးမဲ့အန်ဒီရီတွေနဲ့ရင်ဆိုင်နေရတဲ့အတွက် ERD တိုင်းအတွင်းကဒေသခံတွေစိုးရိမ်နေကြပါတယ်မြန်မာနိုင်ငံအနှက်ကမြစ်တွေမှာစိုးရိမ်ရေမှတ်ထိရေတက်လာနေသလိုရေကြီးမှုကြောင့်အသေးအပြောက်ပိုတိုးလာနေချိန်မှာပဲအရေးပေါ်အကူအညီတွေလည်းအကြီးအကျယ်လိုအပ်နေတယ်လို့ဒေသခံတွေနဲ့ကူညီကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
တိုင်းနယ်ပြည်နယ်14ခုအနက်12ခုမှာရေဘေးဒဏ်ကိုခံစားရပြီးတဲ့နောက်အခုလက်ရှိစိုးရိမ်စရာကောင်းနေတာက ARD တိုင်းနဲ့ပဲခူးတိုင်းတို့ဖြစ်ပါတယ် ARD တိုင်းညောင်နှုံးမြို့မှာတော့စိုးရိမ်ရေမှတ်ထက်ကျော်လွန်နေတာကြောင့်လိမ္မော်ရောင်သတိပေးချက်နဲ့အတူမြေကြီးတလက်မခန့်ထပ်ပြီးတော့တိုးတိုးလာနေတဲ့အတွက်ရေထက်တက်မဲ့အရေးကိုစိုးရိမ်ပူပန်နေကြတာပါညောင်နှုံးမြို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲရုံးကဦးစည်းမှုဒေါ်တန်တန်းဆိုးကတော့မြေကြီးကျသွားခြင်းမရှိတဲ့အခြေအနေကိုအခုလိုပြောပါတယ်
ဒီနေ့တော့တာဟိုကွန်မင်းစိတ်ပကလေကွန်မင်းစိတ်ပကတာလေးတွေနည်းနည်းရေစိတ်နာလို့အတန်ကြာလို့အခုတရားတွေနဲ့ပေါ့တော့ပို့လိုက်တယ်နောက်တစ်ခါရေမှတ်ကလည်း25ဒါတမှ10ပြန်တက်လာခြင်းလားဒီနေ့တနေ့တော့ပေါ့နောက်ခုတနင်္လာတခါလွှင့်တာ25ဒါတမှ10ပြီးတော့ဖြစ်နေတယ်ဒီကကျတော့ပြင်းနေရင်မဆွဲသေးတော့တာမသိဘူးဖြစ်ဟိုကြမသွားဘူးဖြစ်
ဘကိုးတိုင်းအတွင်းမှာတော့မြစ်မခမြစ်ကိုအလျားလိုက်တဲအိမ်များကာယံပြီးတနိုင်တပိုင်းလုံနေရပေမဲ့ရေအားကိုမခံနိုင်တော့တဲ့အတွက်ဒုက္ခသည်စခန်းတွေဟာတဖြည်းဖြည်းနဲ့ရွှေ့ပြောင်းနေရသလိုမြို့နဲ့နီးကပ်လာနေပြီးဒုက္ခသည်တောင်းနေချီရှိလာပြီလို့ဆိုပါတယ်
ရေပြက်လာတယ်နောက်ကိုတစ်ခါရေပြက်လာတော့အမှစခန်းလေးတွေနဲ့နောက်ကိုတစ်ခါဒီမြို့ဘက်ကိုတစ်ခါရှေ့လာရှေ့လာရေခတ်တက်လာတယ်ခတ်ရှေ့လာတယ်အဲ့လိုမျိုးရှေ့ရှေ့လာတာဟိုကျွန်တော်အပြေတော့တာဆိုသူအဲ့ဒီအတော်လေညစနေတော့မှအဲ့ဒီအောင်စတယ်ရေကျော်တယ်ရေကျော်တော့ပုံမှန်ကျော်ရင်တက်မှာမဖြစ်ကျော်ရင်ကျော်ရင်စားသွားတာတာယူစားသွားလို့ရှိရင်အတားချိုးသွားလို့ရှိရင်အဲ့ဒီရေတာဝင်ရောက်လာရေလေတွေအဲ့ဒီတော့အရင်ယူနေတော့ချိုးသွားတာနဲ့ဝင်လာမှဖြစ်တယ်လေအဲ့ရွာသားတွေကညာကြီးအဲ့ဒီအရာတွေဖောက်ပြီးကိုတူကိုတော့အဲတဲကြီးနဲ့ဖို့ရတာပေါ့ပြီးလို့နော်ဒီကိုနေစားဝယ်ရင်းသွားနေတာရှိတဲ့အိမ်နဲ့ရှိတဲ့ဒီကြီးနဲ့ဒဲနဲ့လုပ်နေရလို့ねပြဿနာကဘာလဲဆိုတော့စနစ်တကျမလုပ်နိုင်တာပေါ့ဘလူကစနစ်ကြတယ်ဘလူကလုပ်ရဆိုတော့မတည်ဘူးသူကိုခွာနဲ့ဥပစီချက်တူလည်းမရှိဖြစ်တော့အဲ့ဒီအချိန်မှာဆယ်ကြီးကလှုပ်ချလိုက်ဒီ30ဆယ်ကြီးကနေပြီးတော့ကျွန်တော်တို့အဆတဲ့မြစ်တာရက်ခံတာလေမြို့လူတွေနဲ့ကျွန်တော်လည်း Facebook တွေလည်းတင်းနေတယ်ဒီဆယ်ကြီးကရှစ်လာမယ့်အနေထားကိုတွေ့နေပါတယ်ကြိုပြီးတော့ဆော့ပြီးပါလို့ပြောလိုက်တဲ့အချိန်မှာအရင်ကြီးမချော့ဘူးသူကရေးလေတယ်လူပါလေး25လေးလူကြီးတောင်းနေတယ်အဲ့ဒီလူမျိုးကအကြောင်းပြန်နေတယ်ဒါပေမဲ့ညာကြီးကျွန်တော်အိတ်တဲ့အချိန်မှာတော့ရေးလှုပ်ချလိုက်ဆော့ချလိုက်တော့30ချောင်းကသူကရေးလှုပ်ချတဲ့ချောင်းက3ပေလောက်တက်သွားတယ်ကြီးကဒီက3ပေလောက်တက်သွားတယ်သတိထားစောင့်ကြည့်နေတဲ့ခြေသူတွေရှိတဲ့အချိန်မှာအရင်ကကြီးတုံ့ဟုတ်သွားတာပေါ့နော်ဟောက်ကဒီကလည်းချိုးကန်နေပြီအောက်ကလည်းတက်လာပြီအပေါ်ကလည်းရေးလှုပ်ချတယ်ညပူးညပိတ်ဖြစ်ပြီးဆိုတော့မှဆက်မဖြစ်ဘူးမှဆက်ချက်အလန်းလုပ်ကြတာပေါ့နော်
ရခိုင်ပြည် ပြည်နယ်မှာတော့ရေဘေးတံကြောင့်ပျောက်ဆုံးသေဆုံးနေသူ50ကျော်ရှိသွားတာကိုအတည်ပြုနိုင်တယ်လို့ရေးကြသွားပြီဖြစ်ပေမဲ့ပြန်လဲထူထောင်ရေးကျမ်းမာရေးနဲ့ကုညီကဲတဲ့အလုပ်ငန်းတွေဟာကျေးရွာတွေထိမရောက်သေးတဲ့အတွက်အခက်အခဲတွေရှိနေသေးဖြစ်တယ်ဆိုပြီးရခိုင်ပါတီခေါင်းဆောင်ဦးခိုင်ပြီးဆိုတာဆိုပါတယ်
ခက်တာကနေတဲ့ကိုဌာနဆိုင်ရာအကြီးအကျယ်တွေမရောက်ဘူးပြည်။နေတဲ့ကိုအကျန်းမာရေးအဖွဲ့အစည်းတွေလည်းမရောက်ဘူး။အဲဒါလူမှုအသံဖွဲ့အစည်းတွေပါတီတွေကပဲဆက်ဆေးအမှဆန်းနိုင်တဲ့ခါထောက်ပံ့တဲ့အဆင့်တွေရှိပါတယ်။အခက်တာကရေကန်တဲ့ရင်းနှုတ်တွေလေ။ဒီဟာတွေကိုအဲဒါသမိုင်းဆက်သွားဖို့ဟာတယ်။ပေါ့ရည်တွေတော်တော်ဆက်ဆက်ဖြစ်နေတယ်။အဲဒီကြောင့်စင်ရင်ကလည်းအစိုးရထုတ်ပြ
ဒီနေ့ကတော့အမအစကားလို့လို့မျိုးလောက်ကိုတခါဒီမျိုးပဲကိုတခါရှိတာဖြစ်တာဖြစ်တာဆိုတာသတင်းရတယ်မြန်မာပြည်တော်ဝန်ရေဘေးတံကိုနှစ်ပတ်ကြာခံရပြီးတဲ့နောက်မှာတော့ရေဘေးတံစိုးဝါနေတဲ့တိုင်းနဲ့ပြည်နယ်လေးခုကိုအစိုးရကရေးပေါ်အခြေအနေကြေညာထားတာဖြစ်ပါတယ်လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတော့ရေးကြီးမှုတွေအတွင်းနိုင်ငံတော်ဝန်တည်ဆောက်သူ88ယောက်ရ ုပ်ပြန်ထားပါတယ်ရှင
်။ VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမိုးသည်ထန်စွာရွာသွန်းခဲ့လို့မြေပြိုမှုကြောင့်ချင်းပြည်နယ်မှာ80ရာခိုင်နှုန်းလောက်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ချင်းနိုင်ငံရေးပါတီတွေချင်းလူမှုအဖွဲ့အစည်းတွေ20ကျော်နဲ့ဖွဲ့စည်းထားတဲ့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးဆိုင်ရာချင်းကော်မတီ CCERR အဖွဲ့ကပြောဆိုလိုက်ပါတယ်ချင်းပြည်နယ်အတွင်းမြေပြိပြီးလမ်းပန်းဆက်သွယ်ရေးပြတ်တောက်သွားတဲ့အတွက်အင်ဂျီပျက်စီးခဲ့ရတဲ့ဒုက္ခသည်တွေကိုအကူအညီပေးရမှလည်းအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဇူလိုင်လတတိယပတ်ကနေအောက်တိုဘာလပရမပတ်တိအဆက်မပြတ်မိုးတဲထန်စွာရွာသွန်းမှုနဲ့မြေပြိုကျမှုတို့ကြောင့်ချင်းမြင်းနယ်အတွင်း80ရာခိုင်နှုန်းခန့်ပျက်စီးဆုံးရှုံးခဲ့တယ်လို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးဆိုင်ရာချင်းကော်မတီ CCERR ရဲ့ကော်မတီဝင်တူဖြစ်သူဆလိုင်းကျုံးလျံထောင်းကအခုလိုပြောပါတယ်
ကျွန်တော်တို့စီမားတောင်ပေါ်မှာကတော့အခုကရေမြုပ်သွားတာထက်အဓိကတော့မြေပြိုတာနဲ့ပြီးတော့ဒီတောင်ရတွေကအပြင်းလေးလဲသွားတဲ့ပြိုသွားတဲ့ဟာတွေပုံများတာပေါ့နော်ကျွန်တော်တို့စီမှာတော့မြေမြုပ်တဲ့အပိုင်းတော့ချင်းတောင်မှာတော့ပုံနေတယ်ပလောက်အပိုင်းမှာတော့မြေမြုပ်ရေမြုပ်တဲ့အပိုင်းလေးတွေလည်းရှိတယ်ဆိုတော့ကျွန်တော်တို့ဒီ80ရာခိုင်နှုန်းဆိုတဲ့ဟာမှာလည်းခေါ်နံပါတ်ဆက်တွေလည်းတော်တော်ခက်တော့ခုအပြည့်စီးများတဲ့ရွာတွေနဲ့ရောက်တဲ့ရွာတွေရဲ့သတင်းပေးပို့ချက်အရကျွန်တော်တို့က80ရာခိုင်နှုန်းလို့ပေါ်ပြထားတာဖြစ်တယ်ပေါ့နော
်လက်ရှိချင်းမြင်းနယ်အတွင်းမှာမိုးရွာသွန်းမှုကြောင့်မြေပြိုကျခဲ့လို့အင်ချီတွေပါဝင်ဆက်သွယ်ရေးကမ်းလမ်းတွေတောင်ယာခြံဆိုင်ခင်းအများပြားပျက်စီးခဲ့တယ်လို့သူကပြောပါတယ်
မြို့ပေါ်နဲ့နီးစပ်တဲ့ဟာတွေကိုပဲအတိအကျသိနေရတဲ့အနေအထားမှရှိတာပေါ့နော်ဟာခမြို့မှာဆိုရင်အင်ချီ900ပတ်ဝန်းကျင်လောက်ကမြေပြိုတဲ့ထဲပါသွားတာရဲ့တချို့နေရာတွေကတော်တော်ကြီးအက်သွားတော့ဒီအဲ့ဒီနေရာမှာဆက်နေလို့မရတော့တဲ့အနေအထားမျိုးဖြစ်သွားတယ်ဘလောမျိုးမှဆိုရင်လည်းခုဒီရေမြို့တဲ့ကိစ္စတွေရေမြို့တဲ့ကိစ္စတွေနဲ့အင်ချီ800ပတ်ဝန်းကျင်လောက်ထိခိုက်တယ်လို့ကျွန်တော်တို့သတင်းရထားတယ်ပေါ့ဒီလိုမျိုးနေမှာကလည်းဒီအလုံးစုံပြောင်းရမယ့်ဟာလေးတွေလည်းရှိတယ်ဖလားမျိုးပေါ်မှာဆိုလည်းတချို့ပြူတာရှိတယ်ဓမ္မဟာခါလို့မဆိုပါဘူးအာမတူပီဇန်လည်းအခုကဒီခါလန်းမပေါက်ဘူးပေါ့နော်မတူပီနဲ့မြင့်တက်ကြတဲ့နားနေရတော်တော်ပြတ်သွားတော့အခုကသူတို့လည်းကားမရောက်နိုင်တဲ့အနေအထားမှရှိတယ်ဆိုတော့ဆန်းရေးခါပိုင်းမှာရောဒီစိကိစ္စတွေဒီစီတွေပို့ဖို့ပိုင်းမှာလည်းတော်တော်ကြီးအခက်အခဲရှိပါတယ်ဒီရွာတချို့ဆိုရင်လည်းရွာလိုက်ပြောင်းရမယ့်ဟာလေးတွေလည်းရှိပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောက်ဝမြို့မှာလည်းကလတန်မြစ်ရေတက်လာလို့ရေကြီးရေရှမ်းမှုဖြစ်ပွားပြီးလူနေအိမ်ချင်း980ခန့်ရေမြုပ်ပြီးလူရေ3000ကျော်ဒုက္ခရောက်နေကြပါတယ်။ချင်းပြည်နယ်နေရာနှက်ပြားရေကြီးနေပြီးတော့လမ်းကြောင်းပြတ်တောက်နေမှုကြောင့်ရေဘေးဒုက္ခတဲစခန်းတွေအတွက်စန္နရိတ်ခအကူအညီပေးရေးမှာခက်တွေ့နေပါတယ်။ဒီလိုကယ်ဆယ်ရေးပစ္စည်းတွေပေးပို့ဖို့အတွက်ရဟတ်ရေနဲ့အကူအညီရယူဖို့နေပြည်တော်အထက်အကူအညီတောင်းခံတဲ့အခြေအနေကိုတော့ဆလိုင်းကျွန်းလန်ထောင်းကအခုလိုဆက်ပြောပါတယ်။
တချို့နေရာတွေမှာလေချောင်းတွေမှာရမှာဖြစ်တဲ့အဲ့ဒါအကူအညီပို့ဆိုတဲ့ဟာလည်းပါပါတယ်။ပြီးတော့ကျွန်တော်တို့မိတ်ဆွေ fly section လဲသူနေပြီးတော့သွားခဲ့ပါတယ်။ဆိုတော့ပတ်စပ်နဲ့တော့ကျွန်တော်အဆင်ပြေမလို့ပြောတဲ့ဟာလည်းရှိပါတယ်။လိုအပ်ချက်နဲ့အကူအညီရတာနဲ့ကတော့တော်တော်လေးကွာဟနေပါသေးတယ်
။လက်ရှိမှာချင်းမြင့်နဲ့ရေဘေးဒုက္ခတဲ့တောင်းခွဲအတွက်လိုအပ်တဲ့စာနာရိခာနဲ့အကူအညီတွေကိုလူမှုအသင်းအဖွဲ့တွေအမှုပညာရှင်တွေကနေထောက်ပပေးဆောင်နေပေမဲ့လည်းလမ်းပန်းဆက်သွယ်ရေးပြတ်တောက်တဲ့အနေအထားကြောင့်တဲပို့ဖို့အခက်တွေ့နေစေလို့လည်းသူကပြောပါတယ်။ချင်းပြည်နယ်ဆိုရဖွဲ့အနေနဲ့လမ်းမဆက်သွေးရေးပြန်လည်ချိတ်မိအောင်အသက်နိုင်ဆုံးကြိုးပမ်းလှုပ်ဆောင်နေစေလို့လဲဝန်ကြီးဥပန်ထောင်းကအခုလိုပြောပါတယ်
အခုလုံ
ကျွန်တော်ကနေထားရရှိတော့လမ်းနေရာတော့ဟာခါလေးဝင်လို့မရသေးဘူးဟာခါအနေနဲ့ထွက်လို့မရသေးတဲ့အနေထားဖြစ်ပါတယ်အဲ့တော့လမ်းနေတဲ့ဒီဒုတာဟိုတက်လက်တော့မှာနေပြည့်နေဆိုရင်ကျွန်တော်ကဒီတော့ဒါအကုန်လုံးမပြင်းနိုင်တော့စကြောင်းထူးလေးတော့ဒါပြင်နိုင်ဖို့ကျွန်တော်စူးစမ်းခံနေပါတယ်ဒါပြင်မြေပြူကြမှုကြောင့်ပျက်စီးသွားတဲ့အိမ်ခြေမြေနေရာစားသူဖို့နဲ့ပြန်လဲထူထောင်ရေးလှုပ်ဆောင်နိုင် Palawa, Matubi, Palane, Tide, Mutimale, maybe you and the Edry, Tijo Niabare. A hulu Piazzi Mum Yabiani Rajao, Pianle to Tong Yi Lu Song Yama. New Yard, we should be to Tong Yama Pitalu. Lama said to ye, Alum Piatta Dora and Nitajao. Lu Song will care at Chini Machini Delule, CCERIA Comedy Windu Pitu, Salan Jungle and Tonga, Piovare Kamia.
ရရှိမြတ်ပြမြမတနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှူရှားမှုကြီးဖြစ်ခဲ့တဲ့88ရီတော်ဘုံဟာအခုဆိုလို့ရှိရင်20ခုနှစ်မြောက်ခဲ့ပါပြီမြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာတာနဲ့တူပဲ88လှူရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ကျောင်းသားတွေဟာဆိုရင်လည်းနိုင်ငံရေးအရဖြတ်တန်းမှုရောအတွေ့အကြုံရပါတစ်စုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်88မျိုးဆက်ကျောင်းသ song lame kwen lan chini re shi la wabi la. Di jangu lame sani nyabayin dee li lai si zama tongta suni ma pi baare. Pawan suni mimiya lura dora shini ni ne kuya telephone nama dwe gu viyu mima bango jo ten pipu talu ya waare. Damama ho di suni lura mimiya lura dwe gu sane pisi atan fayne pisi ju gu do pipu talu le ya waare. View me my way a phone number ga nitonya ne doshin ne nga 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 li phit par de email isa ga ro burmese@viewnews.com phit par de pawin suni mimyan ja mae torashin ni ko chu su par de khanya
na phyan suni nya view ye dai yai le line season ma torashin ni pawin suin rue ja ba un lo that man phai kho la ya par de aku ro di kane nyat ni kin atwa naw so a phit tadin pe bu ja de bu ko tin pya ba mae မြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရန်ကုန်မြို့ကဆွေးနွေးပွဲအတွင်းလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ရေးအတွက်အဓိကကျတဲ့အချက်ကိုသဘောတူညီမှုမရနိုင်ပဲအဆုံးသတ်သွားပါတယ်။ကိုးချိန်မြောက်ဆွေးနွေးပွဲနောက်ဆုံးနေ့အဖြစ်ဒီကနေ့ဆွေးနွေးရမှာမပြီးပြတ်ခဲ့တဲ့စာချုပ်လက်မှတ်ရေးထိုးရမှာအားလုံးပါဝင်ရေးအချက်ကိုတော့မကြာမီရက်တွေအတွင်းနေပြီးတော့မှထိပ်သီးခေါင်းဆောင်တွေထပ်မံဆွေးနွေးဖို့စီစဉ်ထားပါတယ်။ငញ្ញေးဆွေးနွေးပွဲကိုကိုတိုင်တွားရောက်ပြီးသတင်းယူခဲ့တဲ့ရန်ကုန်မြို့က VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငញ្ញေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SDDO ရဲ့နှစ်ရက်ကြာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ် NCA အချောသက်ညှိနှိုင်းဆွေးနွေးပွဲဟာဒီကနေ့နေ့ကင်း2နာရီကျော်မှပြီးဆုံးခဲ့ပြီးတဲ့နောက်အချက်၄ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်မှာပါဝင်တဲ့အဓိကအချက်တွေကိုမြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ဆရာမနေ့တုန်းကကျွန်တော်တို့တင်ပြခဲ့တဲ့ဆွေးနွေးဖို့တိုင်းသားအဖွဲ့အစည်းတွေပေါ့နော် SCR အစိုးပြုထားတဲ့ All Inclusive ကိစ္စကိုဒီနေ့ကျွန်တော်တို့တစ်နေ့လုံးဆွေးနွေးပါတယ်။ဆွေးနွေးပြီးတော့ခုနကတုန်းကအချက်၄ချက်ပါတဲ့ဥတွဲသတင်းထုတ်ပြန်ချက်ကိုကျွန်တော်တို့ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်ထဲမှာဒီကျွန်တော်တို့ NCA tax အခန်း9ခန်းနဲ့အပိုက်33ပိုက်ပါပါတယ်ဒီ33ပိုက်လုံးကိုတိုင်းရင်းသားများဘက်ကနေပြီးတော့ပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းများကိစ္စမှလွဲပြီးရင်ကျန်တဲ့အချက်တွေအားလုံးကိုနှစ်ဖက်ညှိနှိုင်းပြီးတော့ကျွန်တော်သဘောတူခဲ့တယ်ဆိုတာကိုဒီသဘောတူချက်ထဲမှာပုံပြထုတ်ပြန်ထားပါတယ်
ဒီကနေ့ရရှိထားတဲ့သဘောတူညီချက်တွေအရဆိုရင် NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းတွေကိုညှိနှိုင်းဖို့ကလွဲလို့ဇန်နဝါရီအချောတက်နိုင်ပြီဖြစ်တာကြောင့်မကြာခင်မှာ NCA စာချုပ်ကိုအများပြည်သူသိရှိအောင်ထုတ်ပြန်သွားဖို့ရှိကြောင်းလည်းပြောပါတယ်။လောလောဆယ်မှာတော့အစိမ့်ညှိနှိုင်းကိုယ်စားလှယ်အဖွဲ့ SD မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ပါဝင်တာဖြစ်ပါတယ်။SD အဖွဲ့မှာပါဝင်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်တမဂ LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ပါဝင်လက်မှတ်ရေးထိုးဖို့ကိုအစိုးရဘက်ကလက်မခံသေးတာဖြစ်ပါတယ်SD မှာပါဝင်တဲ့18ဖွဲ့လုံးပါဝင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်တီးကိုယ်စားလှယ်တွေနေပြည်တော်ကိုတွားရောက်ပြီးထပ်မံဆွေးနွေးဖို့ရှိနေကြောင်း SD ရဲ့ဒုအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံးကပြောပါတယ
်။ဒီကြံနဲ့အခုကျွန်တော်အားလုံးပါဝင်မဲ့မူနဲ့ပတ်သက်တဲ့ကိစ္စကိုလည်းပဲမကြခင်မှာပဲ။တော့ထိပ်တီးခေါင်းဆောင်နဲ့တန်တော်မှာကျွန်တော်တို့ဒီထိပ်ပိုင်းသမရအစကျွန်တော်တို့တောင်းရှိတဲ့ပုံစံတွေပြီးတော့မှအဲ့ဒီမှာကျွန်တော်ဖြေရှာကြမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တော့အဖြေရှာနိုင်လိမ့်မယ်လို့ယူဆပါတယ
်။နေပြည်တော်မှာနှစ်ဖက်ထိပ်တီးခေါင်းဆောင်တွေတွေ့ဆုံမဲ့ရက်ကိုတော့ဒီလာထဲမှာပဲကျင်းပဖို့တတ်မှတ်ထားပြီးမကြခင်မှာထုတ်ပြန်သွားဖို့ရှိကြောင်းလည်းဦးလာမောင်ရွှေကပြောပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ် NCA လက်မှတ်ရေးထိုးဖို့ကတော့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံပွဲအပေါ်မှာမူတည်နေပြီးနှစ်ဖက်ညှိနှိုင်းမှုမအောင်မြင်ရင်တော့လက်မှတ်ရေးထိုးဖို့ဟာကြံ့ကြံ့ပွဲရှိတယ်လို့လည်း SD အဖွဲ့ဝင်တဦးဖြစ်တဲ့ဦးနိုင်ဟန်သားကပြောပါတယ
်ညှိနှိုင်းလို့မရရင်ဒါကတော့ဒီကိစ္စတော့တိစုတ်သွားမှာပေါ့ဗျာခဏရထားလိုက်ရမယ်အခုကတော့ရွေးကောက်ပွဲကာလနဲ့ဆိုတော့နည်းနည်းတော့ပြတ်သားမှာပေါ့ဗျာနောက်သူရတက်လာရင်ဒီကိစ္စကတော့မဆွေးနွေးလို့မဖြစ်ဘူးအားငယ်လို့မြင်
ဒီကနေ့ဆွေးနွေးပွဲပြီးဆုံးချိန်အထိတော့အစိုးရဘက်က SD မှာပါဝင်တဲ့စစ်တပ်ဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ NDAA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့အပါအဝင်15ဘွဲ့နဲ့ပထမဆုံးလက်မှတ်ရေးထိုးဖို့မူချမှတ်ထားကြောင်းကြံတိုင်းရင်သားအဖွဲ့တွေကိုတော့နိုင်ငံရေးဆွေးနွေးပွဲမှာဖိတ်ကြားဖို့ရှိနေကြောင်းလည်းဦးလာမောင်ရွှေကပြောဆိုပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့နှစ်ဖက်ကိုယ်စားလှယ်တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA ကိုအမြန်ဆုံးချုပ်ဆိုဖို့နဲ့နိုင်ငံရေးတွဲဆုံပွဲတွေအမြန်ဆုံးကျင်းပပြီးငြိမ်းချမ်းရေးရရှိရေးအတွက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9နာရီနေ့9နာရီခွဲထိ Asia Set 7ဂျူရူကနေဖမ်းယူရှုစားနိုင်ပါတယ်။ဒီကနေ့ည9နာရီကနေ10နာရီအထိမကြာခင် VOA ကထုတ်လွှင့်တဲ့အခါအမျိုးသမီးကန္တာသိပ္ပံနည်းပညာနဲ့သုတဆုံလင်အမေရိကန်တခွင်အပတ်စဉ်စတာတွေကိုလိုင်းနူမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပါမယ
်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party ရင်းသမ္မတကိုယ်စားလှယ်လောင်းဖြစ်ရှင်ပြန်ရွေးချယ်ခံဖို့ထိတ်ဆုံးမှရှိနေသူ10ဦးရဲ့ပထမဆုံးအကြိမ်စကားဆွေးနွေးပွဲကိုမနေ့ကညပိုင်းမှာကျင်းပခဲ့ပါတယ်။နိုင်ငံသား၏မူဝါဒအပါအဝင်အကြောင်းအရာများစွာကိုနှစ်နာရီကြာအခြေတင်ရင်းခုန်ဆွေးနွေးခဲ့ကြတာပါ။အီရန်နျူကလ িয়ার အရေးနဲ့အရှိအလေပိုင်းဒေသက IS အစွန်ရောက်စစ်သည်ကြခြေမုံရေးစတာတွေအပြင်သမ္မတဥပမာအစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုလည်းဝေဖန်ခဲ့ပါတယ်။အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့အချိန်ယူတည်ဆောက်ခဲ့ရပြီးဒါဟာနှစ်ပတ်စလုံးအတွက်လည်ကူတဲ့ကိစ္စမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။သူ့အနေနဲ့ဗီယက်နမ်ပြည်သူတွေကိုအထူးတလဲကျေးဇူးတင်တယ်လို့လည်းဆိုပါတယ်နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်လည်ထားရှိခြင်းအနည်း20ပြည့်အထိအမှတ်ဟနွိုင်းမြို့တော်မှာဒီကနေ့ပြောကြားခဲ့တဲ့မိန့်ခွန်းတွင်မစ္စတာကယ်ရီကအခုလိုပြောဆိုသွားခဲ့တာပါအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အနေနဲ့လက်ခံလာအောင်သမ္မတရဲ့ကြိုးပမ်းအားထုတ်မှုပေါ်အမေရိကန်သမ္မတဘရက်အိုဘားမားရဲ့အဓိကမဟာမိတ်အုပ်ကဆန့်ကျင်ပြောဆိုလိုက်ပါတယ်ဒီမိုကရက်အထက်လွှတ်တော်မတ်ဦးဖြစ်တဲ့စီနေတာချက်ရှာမာဟာနျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်ပြီးအားထုတ်လေ့လာသုံးသပ်ပြီးတဲ့နောက်ဒီသဘောတူညီမှုပေါ်ဆန့်ကျင်ကြောင်းနဲ့ဒီပေါ်လွှတ်တော်ရဲ့ကံကွယ်မှုအစိုးပြချက်ကိုထောက်ခံသွားမယ်လို့ကြာသာဘရီးနီနောက်ပိုင်းတုန်းကကြေညာချက်ထုတ်ပြန်ထားပါတယ်ဂျူးလူမျိုးတွေရဲ့တခြားစီနေတာတူဖြစ်တဲ့အီလီယော့အန်ဂယ်ကလည်းဒီအီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုကံကွယ်ခဲ့ပူပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကတော့မတ်တင်ကီထိုက်ဖြစ်ပြီးအတန်းထွင်းအင်ဂျင်နီယာကတော့ Glenn Von Collio ဖြစ်ပါတယ်။ VOA မြန်မာပြည်ကအတန်းညနေပဲမြန်မာဘာသာအစီအစဉ်ကိုမဆနော်ကြီးညနေ6နာရီခွဲကနေ9နာရီအထိလိုင်းနူမီတာ16 19 25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.